Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ22ရက်တနင်္လာနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်မြထွေးပါ။ဒီနေ့အစောပိုင်းတော့ကရယူခဲ့တဲ့ Pacific သဘောတရားရပ်ဝဲနိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အာရှ Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်20နိုင်ငံကြားမှာအခိုင်အမာစိတ်ပိုင်းဖြတ်ထားဆဲပဲဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။ American ရွေးကောက်ခံသမ္မတ Donald Trump ကတော့သူ့ရဲ့အစိုးရအဖွဲ့အသစ်ထဲမှာပါဝင်နိုင်ခြေရှိတဲ့ပုဂ္ဂိုလ်တချို့ကိုတင်းကြပ်နေနေတော့ကဒုတိယမြောက်နေဆက်လက်တွေ့ဆုံနေပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရနိုင်တဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်ဘက်ကတိုက်ခိုက်မှုမှာအရက်သားပြည်သူတွေထိခိုက်မှုကိုတိုင်းရင်းသားလက်နက်ကင်တွေကိုအစိုးရဘက်ကအပြစ်တင်ပါတယ်ဒါပေမဲ့တစ်ဖက်ကတော့
အဲ့မှာပဲဒီကိနေတော့လူစုနဲ့ကြားမှာရှိနေတဲ့အခြေအနေကဘသူလက်ချက်ကြောက်အဖြစ်တယ်ဆိုတာကဘသူမှအတည်ပြုနိုင်တာမဟုတ်ဘူးခင်ဗျာ
TNLA တအားပလောင်တပ်ဖွဲ့ကဗိုလ်မှူးတိုက်ကြော်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါတစ်ဆက်ထဲမှာပဲစစ်ပေးဆောင်ဒုက္ခသည်တွေလည်းမူဆယ်မြို့ပေါ်မှာပဲထောင်နဲ့ချီရှိနေတဲ့အခြေအနေနဲ့အတူဒုက္ခသည်တွေရဲ့နေထိုင်စားသောက်ရေးလက်တလောအခြေအနေတွေကိုလည်းပြောပြပေးအောင်ပါပါအဲဒီနောက်သမ္မတအိုဘားမားရဲ့သမ္မတတာဝန်နဲ့နောက်ဆုံးခီးစဉ်တွေမှာသမ္မတတဲ့ဒီအစိုးရလက်ထက်ဖြစ်လာမဲ့နိုင်ငံသားရေးမူဝါဒတွေအပေါ်စိတ်အေးအေးထားကြဖို့တိုက်တွန်းတာကိုလည်းပြောပြပေးဦးမှာပါရှင်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင
်အရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်20နိုင်ငံဟာဒီနေ့စောပိုင်းတော့ကရယူခဲ့တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ပီရူးနိုင်ငံလီမာမြို့မှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲအတွင်းမှာတင်းငွေနေနေတော့ကအဲ့ဒါလိုပြောသွားတာပါရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ TPP သဘောတူစာချုပ်ကိုကန့်ကွက်ထားပါတယ်ကုန်သွယ်ရေးနဲ့ပတ်သက်လာရင်ကမ္ဘာတဝန်းအစိုးမြင်မှုတွေများလာတဲ့ဆိုတော့ APEC အဖွဲ့ဝင်နိုင်ငံတွေအသိမဲ့ပြုတဲ့တစ်ချိန်ထဲမှာကိုကျိုးစည်းဝါးကာကွယ်ရေးဝါဒကိုတိုက်ဖြတ်ပြီးအမေရိကန်ပြည်ထောင်စုပါတီဖြစ်စေမပါတီဖြစ်စေ APEC နိုင်ငံတွေအနေနဲ့သူတို့ရဲ့ဈေးကွက်တွေကိုလမ်းပွင့်ပေးထားမှာဖြစ်တယ်လို့ APEC အဖွဲ့ကဒီကြေညာချက်ထုတ်ပြန်ထားပါတယ်အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကတော့ကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပို့ပြီးတော့မျက်မျှတတဖြစ်အောင်ပြန်လည်ညှိနှိုင်းဆွေးနွေးတာတွေလုပ်ဖို့စီရုံးပြောဆိုနေတာပါဒီတော့အထွန်းမှာပဲ TPP အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံကလည်းလွတ်လပ်စွာကုန်သွယ်နိုင်မှုအတွက်ဒေသတွင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ RCEP ကိုဖွဲ့စည်းဖို့တွန်းအားပေးဆောင်ရွက်နေပါတယ်။ပီရူးနဲ့ချီလီနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကဒီသဘောတူစာချုပ်မှာပါဝင်ဖို့စိတ်ဝင်စားမှုတွေတိုးလာနေတယ်လို့ APEC အဖွဲ့အစည်းအဝေးကိုတက်လာတဲ့တရုတ်ကိုယ်စားလှယ်တဦးကပြောသွားပါတယ်ရှင်။
စီးရီးယားနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ရေတိုမှာတော့သူ့အနေနဲ့အကောင်းမြင်မျှော်လင့်မထားဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပီရူးနိုင်ငံလီမာမြို့မှာတနင်္ဂနွေနေ့က APEC လို့ခေါ်တဲ့အာရှပစိဖိတ်ဒေသရပ်ဝန်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးအပိတ်မှာပြောကြားသွားခဲ့ပါတယ်။အမေရိကန်သမ္မတဖြစ်တဲ့သူနောက်ဆုံးတွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာသမ္မတအိုဘားမားဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုဖော်ပြခဲ့ကြပြီးတော့စီးရီးယားနိုင်ငံအလေပိုမြို့မှာစီးရီးယားနဲ့ရုရှားတို့ဘက်ကဗုံးကြဲတိုက်ခိုက်မှုတွေကြောင့်တေဆုံးနေတာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်တယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ကုလသမဂ္ဂတန်တမန်စတီဖန်ဒေမစ်စထရာကအလေပိုမြို့မှာဖြစ်နေတဲ့တိုက်ပွဲတွေရော့ကျသွားအောင်ကြိုးပမ်းတဲ့အနေနဲ့အလေပိုမြို့ကနေဂျီယာတိုက်ခိုက်ရေးသမားတွေထွက်သွားခဲ့ရင်မြို့ရဲ့အရှိတ်အချမ်းကိုတပုံးတွေကိုအကိုပိုင်အုပ်ချုပ်ခွင့်ပေးဖို့အစိုးရအနေနဲ့လက်ခံဖို့တောင်းဆိုတဲ့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သမ္မတအိုဘားမားကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံသားရေးဝန်ကြီးကတော့ဒါဟာစီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပဲသက်ဆိုင်တယ်လို့ပြောပါတယ်။တူရကီနိုင်ငံပါဝင်ဒေသရင်းနိုင်ငံအတော်များများကအဆက်အစိုးရကိုဆန့်ကျင်ပြီးတော့ဒေါ်နယ်ထရမ့်ရဲ့လာမယ့်အမေရိကန်အစိုးရတင်တဲ့ရုရှားအစိုးရကြားမှာစီးရီးယားပဋိပက္ခကိုအဆုံးသတ်ဖို့အတွက်သဘောတူညီမှုတစုံတရာရနိုင်ချေတိုးလာနိုင်ပွဲရှိပြီးတော့သဘောတူညီမှုရဖို့လာပိုင်းသာကြာနိုင်တယ်လို့လည်းအိုဟိုင်းယိုပြည်နယ်တက္ကသိုလ်ကအကဲခတ်အလန်ပါရင်းကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အစိုးရအဖွဲ့အသစ်ထဲမှာပါဝင်နိုင်ခြေရှိတဲ့ပုဂ္ဂိုလ်တချို့ကိုတင်းငွေနေကဒုတိယမြောက်နေ့ဆက်လက်တွေ့ဆုံခဲ့ပါတယ် ွေးကောက်ပွဲမဲဆွဲစီးရင်ကာလအတွင်းမှာအချိန်တော်ကြာသူနဲ့ရှင်ပြိုင်ခဲ့ကြသူတွေဖြစ်တဲ့နယူးယောက်မြို့တော်ဝင်ဟောင်းရူဒီဂူလီယာနီနဲ့နယူးဂျာစီအုပ်ချုပ်ရေးမှူးခရစ်ခရစ်စတင်တို့ကိုနယူးဂျာစီပြည်နယ်ဘက်မင်စတာမြို့မှာရှိတဲ့သူရဲ့ကိုယ်ပိုင်ကောက်ကစား권ရှိရာစင်ကန်အပန်းပြေစခန်းမှာမစ္စတာထရမ့်ကတွေ့ဆုံခဲ့တာပါ။ဝါရှင်တန်မြို့တော်နဲ့နယူးယောက်မြို့တွေမှာ2000ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုကြီးတွေဖြစ်ခဲ့ပြီးတဲ့နောက်အစ္စလာမ်ပြည်အစွန်းရောက်တွေကိုစတ်ကျင်ရမှာထင်ရှားသူတဦးဖြစ်တဲ့ဂူလီယာနီဟာလူငယ်ချားရေးကိစ္စတွေမှာအတွေ့အကြုံနဲ့ပါသူဖြစ်ပေမဲ့လို့ထရမ့်အစိုးရတဲ့လက်ထက်မှာတမ်းပြည်ရဲ့ထိတ်တန့်သံတမန်တာဝန်တွေကိုယူရတဲ့လူငယ်ချားရေးဝန်ကြီးဖြစ်လာနိုင်ပွဲရှိနေတာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်ခြေရှိတဲ့တခြားသူတချို့လည်းရှိနေပြီးတော့ဒီအထက်မှာ2012ခုနှစ်သမရရွေးကောက်ပွဲတုန်းကရင်းနှီးခဲ့တဲ့ Republican သမရလောက် Mitt Romney လည်းပါဝင်တယ်လို့ရွေးကောက်ခံသူသမရ Mike Pence က Fox သတင်း Agency နဲ့တွေ့ဆုံမေးမြန်းချိန်မှာပြောပါရယ် Mr. Romney နဲ့တော့ Trump စနေနေ့မှာတွေ့ဆုံခဲ့တာပါသူရဲ့အစိုးရတဲ့အဖွဲ့ထဲမှာပါဝင်နိုင်ခြေရှိတဲ့တခြားပုဂ္ဂိုလ်တွေနဲ့ဒီရက်ပိုင်း Trump တွေ့ဆုံခဲ့တဲ့သူတွေထဲမှာတော့ကောက်ွယ်ရေးဝင်ကြီးနေရာသူစဉ်းစားနေတယ်လို့ဆိုတော့အသက်66နှစ်အရွယ်အငိမ့်စားရေတပ်ဗိုလ်ချုပ်ကြီး James Mattis နောက်ပညာရေးဆိုင်ရာကျွမ်းကျင်တက်ကြွလှုပ်ရှားသူ Michelle Ree နဲ့ Betsy DeVos တို့လည်းပါပါရရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်က Shia Muslim League တခုမှာတင်းလာနေကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်33ယောက်ထပ်မံနဲ့သေဆုံးပြီးတော့အများပြားဒဏ်ရာရသွားပါတယ်။လူတွေပြည့်နေတဲ့ဘကီယာအိုလမ်ဘလီမာဘာသာရေးအခမ်းအနားကျင်းပနေတော့အသေးခံဘုံခွဲသမားကဝင်ရောက်လာခဲ့ပြီးတော့လူတွေကြားရောက်တဲ့အချိန်မှာသူ့ရဲ့ကိုမောပါလာတဲ့ဘုံကိုခွဲလိုက်တာဖြစ်ပါတယ်။ပြင်းထန်တဲ့ဘုံပေါက်ကွဲမှုကြောင့်လူ90ကျော်လဲတန်းရရသွားပြီးတော့တေဆုံးတန်းရရသားသူတွေအလုံးဟာအရသားတွေဖြစ်တယ်လို့ကပူးမျိုးရဲ့ပြည်မှုဆိုင်ရာမှုခွင့်စစ်ဆေးရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာရိုဒွန်အိုဘိုင်ဒီကပြောပါတယ်အာဖဂန်သမ္မတအက်ရှ်ရက်ဂါနီကတော့ဒါဟာအာဖဂန်နိုင်ငံကလူမျိုးစုတွေကိုတွေးကြွအောင်ရည်ရွယ်တဲ့ရန်သူတွေရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်။အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဘာသာရေးအရထုတ်မြတ်ထားရနေရာမှာကလေးတွေအပါအဝင်အပြစ်မရှိတဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပြင်ဒါဟာစစ်ရာဇဝမှုဖြစ်တယ်လို့အစ္စလမ်ဘာသာကိုစန့်ကျင်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူး။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုဟာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောကြလိုက်ပြီးတော့အဲ့ဒီသတင်းထုတ်ပြန်ချက်အတူကိုသူကသတင်းတောက်တွေကိုပေးပို့ခဲ့ပါတယ် AI နိုင်ငံကလူခွင့်ရေးအဖွဲ့ကြီးကလည်းဒီလောက်ရဟာအရက်သားတွေအပေါ်မှာတမင်တကာရွယ်ချက်ရှိရှိနဲ့လှုပ်ခဲတဲ့စိုးရတဲ့လောက်ရဖြစ်ပြီးတော့အာနာပိုင်းတွေအနေနဲ့အသေးစားစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယူအမေရိကန်တန်ကနေတင်းလာနေညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်ကြီးရွာ၅ခုမှာဒီလ10ရက်နေ့ကနေ18ရက်နေ့အတွင်းအင်ဂျီ800ကျော်ဖျက်ဆီးခဲ့ရတယ်ဆိုတာကိုစက်တလိုက်ဂျူရူကနေရယူထားတဲ့ပုံတွေကသက်သေပြနေတဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်အခုလိုကြီးရွာတွေကြဲကြဲပြန့်ပြန့်ဖျက်ဆီးခံရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးရမှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂကိုအမြန်ဆုံးဖိတ်ခေါ်ပြီးတော့အကူအညီရယူသင့်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ HRW ရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်ရိုဟင်ဂျာကြီးရွာတွေဖျက်ဆီးခဲ့ရတဲ့အခြေအနေဟာမြန်မာအစိုးရဘက်ကဝန်ခံပြောဆိုထားတဲ့အခြေအနေထက်အတိုင်းအတာအဖြစ်အများကြီးပိုပြီးတော့ဆိုးဝါးနေတယ်ဆိုတာကိုအခုဂျိုရူးကနေဖမ်းယူရရှိတဲ့ပုံတွေကနေအတည်ပြုနိုင်တဲ့အကြောင်း HRW အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ်မြန်မာအစိုးရဘက်ကတော့ဒီတရားဝင်စုံစမ်းမှုတွေကနေရရှိတဲ့အချက်လက်တွေကိုနိုဝင်ဘာလ15ရက်နေ့အထိသာနောက်ဆုံးရရှိထားသေးတဲ့အတွက် HRW ရဲ့အခုဒီ17ရက်နေ့ကအထိဖော်ပြချက်အစ်စ်တွေကိုတော့ပြန်လည်ဆစ်စစ်ပြီးတော့မှမှန်မှန်အတည်ပြုနိုင်မှာဖြစ်တယ်လို့သမရယုံဝကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကတော့ရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့ပတ်သက်လို့လူကြိုရေးတပ်ဖွဲ့တွေကစိတ်ကြိုက်လှုံ့ဆော်ဝင်ရနေတဲ့အခြေအနေမျိုးမဖြစ်တဲ့အကြောင်းနဲ့လက်ရှိအခြေအနေကိုအမြန်ဆုံးကြိုက်တွေ့ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းပြောဆိုထားပါရယ်ရှင်
ရန်ကုန်တိုင်းဒေါ်ပုံမြို့နယ်အတွင်း Capital Hypermarket မှာမနေ့ကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့တန်တရားရှိရတဲ့သူတွေကိုဖမ်းဆီးနိုင်မှုအတွက်အာဏာပိုင်တွေကြိုးပမ်းနေကြပါတယ်။ရဲတပ်ဖွဲ့ကနေတရားခဏ်ကိုဖမ်းဆီးနိုင်ဖို့ကြိုးပမ်းမှုမှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပေါက်ကွဲမှုဖြစ်ခဲ့တဲ့ Capital Hypermarket ရဲ့အကြီးအကဲမန်နေဂျာဦးစောဦးကဒီကနေ့သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားခဲ့ပါတယ
်။ကျွန်တော်တို့ ို့အဓိကကျွန်တော်တို့ကဘုရားစနေခြင်းနဲ့ဒီဘုရားနေခြင်းနဲ့ဒီပေါ်လို့ရှိရင်ကျွန်တော်တို့ကဆက်လုပ်ပြရမှာဘုရားကတော့ဘုန်းကြီးရဲ့ရတပွဲစတဲ့ဆောင်းနေတာ
မနေ့တနင်္ဂနွေနေ့ကဒေါ်ပုံမျိုးနယ်တဲ့က Capital Hyper Market မှာအသေးစားပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီဖြစ်နဲ့ပတ်သက်ပြီးတော့ပောက်ကွဲစေတတ်တဲ့ဝတ္ထုများအဝတ်တွေပုံမှားနဲ့ဒေါ်ပုံမျိုးနယ်ရဲစခန်းမှာမှုဖွင့်ထားတယ်လို့လည်းသူကပြောပါတယ်ပောက်ကွဲမှုမှာဓာတုပိဒါပစ္စည်းဓာတုပစ္စည်းတွေနဲ့ရောစပ်ထားတဲ့လက်နက်လက်လုံဖောက်ခွဲပစ္စည်းတွေကိုအသုံးပြုခဲ့တယ်လို့လည်းအာဏာပိုင်တွေကပြောကြားထားပါတယ်။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူမရှိခဲ့သလိုအဆုံးရှုံးမှုအနည်းငယ်သာရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲအတွက်မှပြောခဲ့ပါတယ်။တနင်္ဂနွေနေ့ညကပောက်ကွဲမှုဖြစ်ပွားချိန်မှာတော့မိုင်းရှင်းလေးတပ်ဖွဲ့တွေအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေရောက်ရှိလာခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့သလိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းလာရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံဟာဇီကာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ကြိုးတင်ပြဿနာမျိုးမရှိသေးတဲ့အကြောင်းကျန်းမာရေးကျွမ်းကျင်ပညာရှင်တွေကပြောပါရယ်လုံလောက်တဲ့ရပ်ပုံငွေမရှိတာကြောင့်ကျန်းမာရေးဝန်ကြီးဌာနကကူးစက်ရောဂါနေနေရေးလုက္ခရာမှာအားနည်းနေသေးတဲ့အကြောင်းနဲ့အချိန်ပိုအလုပ်လုပ်နေကြတဲ့ဆရာဝန်တွေအနေနဲ့ကိုဝင်ဆောင်မျိုးသမီးတွေကိုဇီကာဗိုင်းရပ်စ်ပိုးစစ်ဆေးပေးနိုင်ခြင်းမရှိဘဲအနေချားမှာပဲနေနေကြရတဲ့အကြောင်းကျွမ်းကျင်ပညာရှင်တွေကပြောပါရယ်ဒေသအတွင်းမှာအလင်းမြန်ပြန့်နှံ့နေတဲ့ချင်းကားတစ်ဆင့်ကူးစက်တဲ့ဇီကာရောဂါပိုးဟာမြန်မာနိုင်ငံမှာပိုပြီးတော့ပြန့်နှံ့လာနိုင်ခြေရှိနေတယ်လို့လဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဒေါက်တာ George M. Luna ကသတိပေးထားပါတယ်။ဗီယက်နမ်နိုင်ငံမှာဇီကာရောဂါပိုးကူးစက်ခံရသူနှစ်ဆတိုးလာနေပြီးထိုင်းနိုင်ငံမှာတော့ဒီသတင်းပတ်ထဲမှာကိုပဲလောလောလတ်လတ်ကူးစက်ခံရတဲ့သူနောက်ထပ်33ဦးထပ်မံတွေ့ရှိထားတာပါ။ဇီကာရောဂါပိုးဟာပြီးခဲ့တဲ့နှစ်ကဘရာဇီးနိုင်ငံမှာစတင်ပြန့်နှံ့ဖြစ်ပွားခဲ့တာကိုတွေ့ခဲ့ရခြင်းကစလို့နိုင်ငံနဲ့ဒေသပေါင်း60ကိုပြန့်နှံ့ခဲ့ပြီးတော့အုံလောက်နဲ့ဥကောင်းသင်းငယ်တဲ့ကလေးငယ်တွေအများအပြားမွေးဖွားလာပြီးတဲ့နောက်မှာအကြီးကျယ်စိုးရိမ်စရာဖြစ်လာခဲ့တာပါ။ဒီဇီကာရောဂါပိုးကြောင့်အထူးသဖြင့်ဒီမွေးကင်းစကလေးငယ်တွေနဲ့အရွယ်ရောက်ပြီးတဲ့သူတွေမှာပါအုံနောက်ဖွံ့ဖြိုးမှုပုံမှန်မဟုတ်တဲ့ရောဂါလက္ခဏာတွေကိုတွေ့ခဲ့ရတာပါ။မြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကဇီကာပိုးရှိတဲ့ကိုဝင်ဆောင်နိုင်ငံသားသူအမျိုးသမီးတူအုပ်ကိုတွေ့ခဲ့ပြီးတဲ့နောက်ဒီရောဂါပိုးနဲ့ပတ်သက်လို့စောင့်ကြည့်တာတွေနဲ့ချင်းနေနေတာတွေကိုတွေ့မြင်လှုပ်ဆောင်လာခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာယထာလန်းချော်တိမ်မောင်းမှုကြောင့်သေဆုံးသူအရေအတွက်ဟာတနင်္လာနေ့မနက်အထိ142ယောက်ရှိသွားပြီဖြစ်ပါတယ်။ပျက်စီးတွေကြားမှာနောက်ထပ်ပိတ်မိနေတဲ့သူတွေရှိနိုင်တယ်လို့သတိပေးချက်တွေရှိနေတဲ့ကြားမှာပဲရှာဖွေကယ်ဆယ်ခဲ့ကြပြီးတဲ့နောက်သေဆုံးသူအရေအတွက်ဟာ142ယောက်အထိရှိလာခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ပြည်နယ်ကအင်ဒိုမျိုးကနေပတ်နာမျိုးကိုတနင်္ဂနွေနေ့ကသွားနေတုန်းမှာယထာဟာလမ်းချော်တိမ်မောက်သွားခဲ့တာဖြစ်ပြီးတော့ယထာရဲ့အပျက်စီးတွေကနေဒဏ်ရာရသူ220ကိုကယ်ဆယ်ရေးအဖွဲ့တွေကကယ်ခဲ့ကြပါတယ်။အဲဒီထဲက85ယောက်ကတော့ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ကြပါတယ်ယထာရဲ့တွဲ14တွဲစလုံးဘာကြောင့်လမ်းချော်တိမ်းမောက်သွားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုလိုယထာလမ်းချော်တိမ်းမောက်သွားတဲ့အထက်မှာတည်ဆုံသွားတဲ့သူတွေအတွက်မဖော်ပြနိုင်လောက်အောင်ခံစားရပြီးတော့တည်ဆုံသွားတဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းမိတယ်လို့လည်းအိန္ဒိယဝန်ကြီးချုပ် Narendra Modi ကသူ့ရဲ့ Twitter စာမျက်နှာကနေတဆင့်တနင်္ဂနွေနေ့ကပြောခဲ့ပါတယ်အိန္ဒိယနိုင်ငံရဲ့ယထာပို့ဆောင်ရေးဝန်ကြီးကလည်းဒီဖြစ်ရပေါ်မှာစုံစမ်းစစ်ဆေးမှုတွေအသေးချာလှုပ်ဆောင်သွားမယ်လို့အိန္ဒိယနိုင်ငံရဲ့အောက်လွှတ်တော်ကလွှတ်တော်အမတ်တွေကိုကတိပေးပြောကြားလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မက်ကင်ဖြူထွေးတို့ကြီးညာပေးသွားတာပါအခုညနေခင်းထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ရှမ်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေဘယ်လိုရှိသလဲဆိုတာကိုအရင်ဆုံးပြောပြပေးသွားပါမယ်ရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းပြီးတိုက်ခိုက်ခဲ့တဲ့တရုတ်နိုင်ငံနဲ့နယ်စပ်အနီးရှမ်းပြည်နယ်အတွင်းမှာဒီကနေ့ထိတိုက်ပွဲတချို့ဆက်လက်ဖြစ်ပွားခဲ့တယ်လို့ကုန်စည်စီးဆင်းမှုတွေလည်းရပ်ဆိုင်ထားရပါတယ်။အရက်သားတွေပါထိခိုက်သေဆုံးခဲ့တာတွေရှိခဲ့ပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်ထားပါတယ်။အပြည့်စုံကိုစက်တွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်အတွင်းကမြမတက်မတော်နဲ့ရဲကင်းစခန်းတွေပါဝင်နေရာ10ခုလောက်ကိုတိုင်းရင်းသားလက်နက်ကိုင်၄ဖွဲ့ပူးပေါင်းတိုက်ခတ်ခဲ့ပြီးနောက်တနေ့အထိတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေနဲ့မတိမငိမ်ဖြစ်နေတဲ့အခြေအနေတွေကြောင့်တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကုန်သွယ်ရေးဆောင်မှာကုန်သွယ်စီးဆင်းမှုတွေရပ်နားထားရတဲ့အကြောင်းကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတဦးကပြောပြပါတယ
်။ဒီကားတွေလမ်းတွေပိတ်နေတော့ကားတွေမရောက်ဘူးပေါ့။အခုတော့ကားမွယ်ကျွန်တော်လုံတာလုံပန်းတောင်ကရက်မထားဘူးကားမွယ်တော့ဘာမှလုံးမရ
ရှမ်းပြည်နယ်အတွင်းကမူဆယ်105မိုင်မုံကိုပန်ဆိုင်နမ်ခန်ကုတ်ခိုင်ဒေသတွေကအစိုးရတပ်စခန်းတွေကိုတိုက်ခိုက်မှုမှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကချင်လွတ်လပ်ရေးတပ်မတော် KIA ကိုးကန့်တပ်ဖွဲ့ MNDAA နဲ့တအောင်းပလောင်တပ်ဖွဲ့ TNLA ပူးပေါင်းပြီးစစ်ဆင်ခဲ့ကြောင်းကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါတိုက်ပွဲတွေဟာဒီကနေ့အထိလဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီး စစ်စင်ရေးတွေဆက်လုပ်သွားဖို့ရှိနေတယ်လို့လည်း TNL တပ်ဖွဲ့ကဘုံမူတိုင်ကျော်ကပြောပါတယ်
။ဟာဒီစုခိုင်တို့မှလည်းဖြစ်တယ်၊မွန်ဂူဖောင်ဆောင်တို့မှလည်းဖြစ်သေးတယ်။ဟာဒီမလို့ရှိလားဆိုတာကတော့ကျွန်တော်ကမိုင်းဘူပြေဘူတော့ဖြစ်တယ်။ဒီဘာကြောင့်လဲဆိုတော့ပြောတော့ကျွန်တော်ဒီတက်မှာမိမတက်လို့ဒါထူတယ်ဘောနော်။ဒီအဓိကဒီတက်ဖို့ဖြစ်လာတဲ့အကြောင်းမိမတက်လို့ကျွန်တော်ဒီတက်ဘူသူစီတီတက်လာတယ်။တက်လာပြီးတဲ့ချိန်ကတော့အာဒီလူထုတရားဖက်ပြရတဲ့ဆိုတော့အမြဲတမ်းဖက်ပြရတဲ့ဆိုတော့ရှိတယ်။အခုတိလို့တချို့ကျတော့တက်ဖို့ဖြစ်နေတဲ့အချိန်မှာဒီဖက်ပြရတာလည်းရှိတယ်။တချို့ကျတော့မိတက်ဖို့လည်းမဖြစ်ဘူး။မိမတက်လို့လည်းမှဒီချင်းချောက်တာမျိုးအကြောင်းမလေးနေကြည့်တာမျိုးအဲ့ဒါမျိုးချက်ကြီးရတာလည်းရှိရအဲ့လိုမျိုးဖြစ်တဲ့ကိစ္စကြတော့ဒီလိုပြန်ပြီးလောလောဆယ်ကိုအင်ပြန်ကြတာရှိတယ်။အတချို့လည်းအခုဒီမပြောင်းနိုင်ကြတာရှိတယ်။တဲ့ချင်းတိုင်းပါဖြစ်ဆိုလို့2000နှစ်ကြာဒီနေ့ဖြစ်ပါပဲ
။တရင်မလက်နဲ့ကင်ဖွဲ့ရဲ့ကျင်ညာချက်မှာတော့မြမအစိုးရတက်တည်ရဲ့စီးရဲရဖိအားပေးမှုတွေကိုတုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းစီးနှင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ဖြေရှင်းချက်ပေးခဲ့တာပါ။ဒါပေမဲ့လည်းအရက်သား3ဦးပါဝင်လူ9ဦးသေဆုံးခဲ့ပြီး29ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့တယ်လို့အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လုပ်ရဖြစ်တယ်လို့လည်းသမရယုံညွှန်ကြားရေးမှူးဦးစော်ထီးကပြောပါတယ်
။ဘာမှမဆိုင်တဲ့အရက်သားတွေထိခိုက်ဒဏ်ရာရတယ်၊တည်ကျင်ကျဆီးရတယ်ဖြစ်တယ်ဒီဟာကဒီလူလူကိုတော့အပြန်ပြန်ဆက်ဆက်ပြီးလုပ်ပြီးလုံလာတာကဒါငင်းငင်းကြောင်းဆိုတာမဟုတ်တော့ဘူးနော်
တိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့အခုအခါမှာတော့တိုက်ပွဲတွေကနေဘေးလွတ်ရာတိမ်းရှောင်နေသူတွေလည်းရှိနေကြကြောင်းတချို့ကတော့အိမ်နီးချင်းတရုတ်နိုင်ငံတွင်းကိုဝင်ရောက်ခိုလုံနေသူတွေလည်းရှိပါတယ် TNL တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးတိုင်ကျော်ကတော့စစ်စင်ရေးဟာလူလူကိုပြစ်မှတ်ထားတာမဟုတ်ဘူးလို့လည်းဆိုပါတယ်
ကတော့ဒီဥဒီမှာတက်ခရာရှိလို့ရှိဘူးဒီလိုနေနေရလည်းကျွန်တော်တော့ရောက်ခတ်တာလည်းမရှိဘူးဒီကတော့အဲ့မှာရှိတဲ့သတ်သခါမျိုးရသခါမျိုးကပြင်ပြီးအဲ့တော့ဒီဖြစ်ခတ်တာလည်းတော့ရှိတယ်အဲ့မှာတိုက်ပွဲဖြစ်နေတဲ့လူစုနဲ့ကြားမှာရှိနေတဲ့အခြေအနေကဘာလို့လက်ချက်ကြောက်ဖြစ်တယ်ဆိုတာကဘယ်သူမှအတည်ပြုနိုင်တာမဟုတ်ဘူးနော
်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့နေဆက်ဒေသကတိုက်ပွဲတွေကြောင့်တရုတ်နိုင်ငံနဲ့တင်းရှောင်လာတဲ့ဒုက္ခသည်တွေကိုအကူအညီပေးထားကြောင်းသတင်းထုတ်ပြန်ခဲ့သလိုတိုက်ခိုက်မှုတွေရပ်ဆဲပြီးအမြန်ဆုံးတည်ငြိမ်အေးချမ်းလာဖို့မျှော်လင့်ကြောင်းကိုလည်းပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရသူဂန်းရှောင်ကလည်းတိုက်ခိုက်မှုတွေအပေါ်အလွန်အမင်းစိုးရိမ်ကြောင်းနဲ့နေဆက်ဒေသတည်ငြိမ်အေးချမ်းရေးဟာအရေးကြီးတာကြောင့်သက်ဆိုင်သူအားလုံးအနေနဲ့ထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့တိုက်တွန်းကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြသွားတာပါရှင်။အခုလိုတိုင်းရင်သားလက်နက်ကင်ပူပေါင်းအဖွဲ့ရဲ့မူဆယ်105မိုင်ပြစ်ခတ်မှုနောက်ပိုင်းတပ်မတော်စစ်ကြောင်းကလည်းနေမြေလိုက်လံရှင်းလင်းနေတာကြောင့်လုံခြုံရေးစိတ်မချလို့ထွက်ပြေးတင်းရှောင်နေကြရတဲ့စစ်ပြေးဒုက္ခတွေကထောင်ချီလာနေပြီလို့ကူညီကြစေပေးနေသူတွေကပြောပါတယ်ရွှေပြောင်းလို့တမအများစုဖြစ်တဲ့ဒုက္ခတွေဟာဖုန်ကြီးချောင်းတွေမှာတွားရောက်ခိုလုံနေကြပြီးသူတို့အတွက်အစားအသောက်နဲ့ရာသီအအေးဒဏ်ခံနိုင်တဲ့အဝတ်အစားအရေးတကြီးလိုအပ်နေပါတယ်အသေးစိတ်ကိုတော့မတ်စုမောင်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်။နိုဝင်ဘာလ20ရက်နေ့ကစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့တပ်မတော်တပ်စခန်းတွေရဲစခန်းတွေနဲ့105မူဆယ်ကုံတွယ်ရေးစခန်းကိုပိတ်မတ်ထားတဲ့ပူးပေါင်းတိုက်ခိုက်မှုအတွင်အနည်းဆုံးအရက်သား10ဦးသေဆုံးခဲ့ရတယ်လို့အရက်သား30နီးပါးအပြင်းထန်ဒဏ်ရာရရှိခဲ့ကြပါတယ်။အခုလက်ရှိအခြေအနေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်အဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပေါ်ကိုထွက်ပြေးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကထောင်ချီနေပြီလို့သိရပါတယ်။မူဆယ်မြို့ပေါ်ကဖုန်ကြီးကျောင်းနေနဲ့အနီးနားကျေးရွာကဖျားကျောင်းမှာခိတ္တဆစ်ဆောင်စခန်းတွေဖွင့်လှစ်ထားပြီးဒေသခံပြည်သူတွေနဲ့ရက်မိရက်ဖာတွေကကူညီဆောင်ရှောက်ပေးနေတဲ့အကြောင်းကိုရိုင်းသွားရောက်ကူညီပေးနေတဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအတွင်းရေးမှုကိုဆိုင်မြတ်အောင်ကပြောပါတယ
်။မနီယာရောက်လာတာကဒီတေတဝန်ကျောင်းပေါ့နော်တေတဝန်ကမဆန်းကျောင်းကတကျောင်းရယ်ပြီးတော့မဟာဝံမြောက်ကျောင်းပေါ့နော်တကျောင်းပြီးတော့ကုံတွယ်ရေးရုံကုံတွယ်ရေးရုံမှာခဏလာရှုတယ်ရှုပြီးတော့နေရာလေးပြန်ခွဲပေးပါတယ်နေရာပေါ့ဒီနေရာကိုခွဲပေးပြီးတော့မှကျန်တာကမလောက်နေရာမဆန်းတဲ့အတွက်ကြောင့်မလို့ဒီနှမ့်ခုံနှမ့်ခုံကြီးရွာပေါ့နော်နှမ့်ခုံကြီးရွာဖျားကျောင်းမှာဆက်ပြီးတော့သွားထားပေးပါတယ်သမင်းတွေချက်ပြီးတော့သွားလူပါတယ်ဒီနေ့အစ်စားတာပေါ့နော်မနေ့ကလည်းလူမှုကွန်ထန်းနေရာလည်းအားလုံးသွားလူကြပါတယ်NGO အဖွဲ့တွေပေါ့နော်ပရာဟိတာလုပ်ငန်းတွေလှုပ်တဲ့လူတွေကသွားလူကြပါတယ်ဒီနေ့မှာအလုံးသွားလှုပ်ပေးပါတယ
်ဒုက္ခသည်စခန်းမှာအများစုလာရောက်ခိုးလုံနေကြသူတွေကတော့105မိုင်ကုံသွေးစခန်းမှာလာရောက်အလုပ်လုပ်ကိုင်နေကြတဲ့ပြည်တွင်းကရွှေပြောင်းအလုပ်သမားတွေဖြစ်တယ်လို့လည်းကိုဆိုင်မြတ်အောင်ကပြောပါတယ
်တထောင်လောက်တော့ရှိမှာပါထောင်ကျော်လောက်ရှိမှာပါဘာဖြစ်လို့လဲဆိုတော့ဒီကလာတဲ့လူတွေကဒေတာခံနေမဟုတ်ပါဘူး အဲတရားငါမိုင်နှံဖွဲ့ရတီတာခဏနေမဟုတ်ပါဘူးအများအားဖြင့်လာတာကဒီအောက်ပြီးကလာတဲ့အလုပ်တမားတွေရဲ့ဒီမှာလာနေပြီးတော့ဒီတရားငါမိုင်မှာလာနာပြီးတော့လာနေတဲ့လူတွေအများအားဖြင့်ပါတရားငါမိုင်ကစာတိရရွာကပြည်သူတွေကတော့ဒီမူတယ်မှာရှိတယ်အဲဟိုအမျိုးစင်မျိုးတွေဒီမှာနေကြပါတယ်
ကုလလောဆယ်မှာတော့ဆောင်းရသည်ဖြစ်နေတဲ့အတွက်စစ်ပြေးဒုက္ခတွေတွေအတွက်ရာသီဥတုထံခံနိုင်မှုစောင့်နေတဲ့အနှွေးတွေဒီလိုအပ်တယ်လို့လည်းသူကပြောပါတယ်သူကဆောင်းတွင်းလိုက်ရောက်ပြီဆိုတော့နည်းနည်းအေးတာပါသူကဆောင်းနေလို့ရပြဆောင်းနေအခင်းနေလို့ရှမ်းလူငယ်ကိုရဲ့အဖွဲ့ဘ ਹੁ ကောမတီဝင်နန်းဆန်လောင်းကလည်းဒုက္ခတွေဒီအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေနဲ့နေရရင်ဘေးကင်းလုံခြုံစွာပြန်နိုင်ရေးစစ်ပြေးတွေရဲ့ရေရှည်ဘဝရက်တည်းရေးစနစ်တကျဆောင်းရွက်ပေးပါလို့တောင်းဆိုပါတယ်ကုလလောဆယ်ဖြစ်လာတဲ့အနေအထားရမှာဆိုရင်လည်း
ဟိုစားနပ်ရိက္ခာတွေရလဲလူအများနဲ့ဆိုတော့လူနေမှာပဲပေါ့နော်အဲ့ဒီအနှွေးထယ်တွေပါတွေလဲလူနေမှာပဲအဲ့ဒါမဲ့ဒီဟာတွေရေရှည်တစ်ခါတိုက်တယ်ကူကြတယ်နော်ဟိုဒေတာတိုင်းကစေတနာရှင်တွေကူကြတယ်ညီကြတယ်အာနောက်ပိုင်းကျပြန်တိုက်တယ်ပြန်ဖြစ်တယ်ဆိုတန်တရားတော့လဲနေတာပဲပေါ့နော်အခုလောလောဆယ်တော့ကျမတို့အမြင်မှာတော့ဒီမူဆယ်မှာဆိုရင်တော့ကုလောလောဆယ်လူတွေကတော့ဘုံတိကျောင်းမှာရောက်
အခုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်ကစစ်ပြေးဒုက္ခသည်တွေကိုတွားရောက်ကူညီဆောင်ရှောက်ပေးဖို့စီစဉ်ဆောင်ရွက်နေတယ်လို့ရှမ်းလူငယ်ကွန်ရက်ကဆိုင်းတော်ဆိုင်းကလည်းပြောပါတယ
်ရုပ်တရားကြီးအဲ့လိုဖြစ်လာတဲ့ခါကျတော့တောင်းမာတဲ့ချက်ချင်းတော့တောင်းမယူနိုင်ဘူးဖြစ်နေအဲကြောင့်စားဖို့တောက်ဖို့ကတော့အရေးကြီးရောနော်အဲ့လေးလိုအဲ့တော့မယ်
နေမည်မတည်ငြိမ်မှုတွေနဲ့မကြာခဏစည်ရဲတင်းမာမှုတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအရင်တိုက်ပွဲတွေကြောင့်နေရရင်မပြောင်းနိုင်သေးတဲ့စစ်ပြေးဒုက္ခသည်တွေအပြင်အခုလက်တော်စည်ရဲတင်းမာမှုတွေကြောင့်အသက်လူပြေးနေရတဲ့ဒုက္ခသည်တွေရဲ့အရေး NND အစိုးရအနေနဲ့အလေးနက်ထားဖြေရှင်းပေးသင့်တယ်လို့လည်းရှမ်းဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်ရှင်
။မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်တံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DPP ရုပ်တံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်။
လက်ရှိအစိုးရအဖွဲ့တွေကတက်ဆိုင်ရနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်ဆက်လိုက်ပါတယ်။ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ့်အပြောင်းလဲကိုဖော်ဆောင်တဲ့နီလန်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ပြောင်းလဲချိန်တန်ပြီးဆိုတဲ့စောင်းပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီအပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ဖော်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်အင်္ဂါညဒါရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီလိုအမေရိကန်တန်ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်။အမေရိကန်သမ္မတဘရက်ကိုဘားမားကသူ့ရဲ့သမ္မတတက်တန်းအတွင်းနောက်ဆုံးအကြိမ်ပြပခီးစဉ်ကိုပီရူးနိုင်ငံမှာအဆုံးသတ်လိုက်ပါပြီ။ခီးစဉ်စတင်ခဲ့တဲ့ဥရောပနိုင်ငံတွေမှာလိုပဲပီရူးနိုင်ငံခီးစဉ်မှာလည်းအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လက်ထက်အမေရိကန်နိုင်ငံခြားရေးမူဝါဒတိတိသားသားပြောင်းလဲသွားနိုင်ခြင်းအပေါ်စိုးရိမ်နေကြတဲ့ကမ္ဘာခေါင်းဆောင်တွေကိုသမ္မတအိုဘားမားကစိတ်အေးအေးထားဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားရဲ့နောက်ဆုံးခီးစဉ်အကြောင်းကိုVOA သတင်းတောက်စန်ဒီစိန်ပီရူးနိုင်ငံလီမာမြို့တော်ကနေသတင်းပေးပို့ထားပါတယ်မတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်အမေရိကန်သမ္မတဘရက်ကိုဘားမားကအာရှပစိဖိတ်စီးပွားရေးညီလာခံမှာနိုင်ငံခေါင်းဆောင်22ဦးတို့နဲ့တွေ့ဆုံခဲ့ပြီးရှေ့လျှောက်သူ့အနေနဲ့ကင်တွယ်လောက်ကန်ခွင့်မရှိတော့မဲ့နိုင်ငံတကာကုံသွယ်ရေးနဲ့ပစိဖိတ်ရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP အပေါ်မှာဆက်လက်ပြီးထောက်ခံကြောင်းပြောဆိုခဲ့တာပါခီးစဉ်အဆုံးမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့ကမ္ဘာငြိမ်းချမ်းရေးကိုအကာအကွယ်ပေးဖို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုခိုင်ခိုင်မာမာထိန်းသိမ်းထားနိုင်ဖို့အတွက်အမေရိကန်ဟာမရှိမဖြစ်အရေးပါတယ်လို့သမ္မတဥပမာကပြောဆိုပြီး နောက်တက်လာမဲ့အမေရိကန်သမ္မတအတွက်လေးလေးနက်နက်အကြံပြုခဲ့ပါတယ
်။ If we're not on the side of what's right, if we're not making the argument and fighting for it, even if sometimes we're not able to
အမှန်တရားဘက်ကကျွန်တော်တို့မယက်တည်ဘူးဆိုရင်ဒီအတွက်ကျွန်တော်တို့ညှင်းခုံပြောဆိုတာတွန်းလှန်တာတွေမလုပ်ဘူးဆိုရင်နောက်ဒီအပေါ်မှာယာနုံပြည့်ဆောင်ရွက်ဖို့တခါတလေလေးလက်လက်သွားရင်တောင်မှပဲဒါကပြိုလဲပျက်စီးသွားပါလိမ့်မယ်။ဒီလိုအပ်ချက်ကွက်လက်ကိုဝင်ပြီးဖြည့်မဲ့သူမရှိပါဘူ
း။မစ္စတာထရန့်သမ္မတဖြစ်လာချိန်မှာသူ့ကိုဝေဖန်ပြောဆိုဖို့လက်ရှောင်နေမလားဆိုတာကိုမေးမြန်းကြတဲ့အခါမှာတော့သမ္မတဥပမာကသူ့အနေနဲ့ကတော့ဇနီးဖြစ်သူမစ်ရှယ်နဲ့ခရီးသွားဖို့စီစဉ်ထားပြီးသမရအစ်ကိုလေးစားသမှုနဲ့လှုပ်တာကိုင်းတာအခြေအနေမျိုးရှိအောင်နေထိုင်မှာဖြစ်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့သူအလေးထားတဲ့ဆန်သတ်မှတ်ချက်တွေကိုထိပါလာမဲ့ချင်းချောက်မှုတွေရှိလာရင်တော့သူ့အနေနဲ့ထုတ်ဖော်ပြောဆိုပြစ်မယ်လို့လည်းပြောပါတယ်။ပေရုနိုင်ငံမြို့တော်လီမာကတက္ကသိုလ်တစ်ခုမှာပြီးခဲ့တဲ့စနေနေ့ကလူငယ်တွေနဲ့တွေ့ဆုံပွဲမှာတော့လက်တင်အမေရိကနဲ့ကာရီဘီယံဒေသတစ်လွှာကလူငယ်ခေါင်းဆောင်တစ်ထောင်ကျော်ကသမရဥပမာကိုလှိုက်လိုက်လဲလဲကြိုဆိုခဲ့ကြပါတယ်။တယောက်လာတဲ့လူငယ်တွေကိုအားပေးပြောဆိုခဲ့ပြီးရွေးကောက်ခံသမ္မတထရန့်နဲ့ပတ်သက်ပြီးအစိုးဆုံးအခြေအနေကိုတွေးဆမှတ်ကြဖို့လည်းပြောဆိုခဲ့ပါတယ်
။ Democracy means that sometimes you have to compromise. And
ဒီမိုကရေစီရဲ့သဘောတရားကတခါတရံအပြီးယူအလျှော်တင်းလုပ်ကြရပါတယ်။ပြောချင်တာကတော့ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့ရလက်ကကိုမျော်လင့်တဲ့အတိုင်းဖြစ်ဖို့ဘယ်တော့မှပြန်ပြီးပြောင်းလို့မရပါဘူး။
American သမ္မတဘရက်ကိုဘားမားရဲ့သမ္မတတက်ထန်နောက်ဆုံးနှုတ်ဆက်ခီးစဉ်အဆုံးသတ်နှုတ်ဆက်ပွဲမှာတော့သမ္မတအိုဘားမားကသူ့ရဲ့ရှစ်နှစ်တာသမ္မတတက်ထန်အတွင်းမိုင်ပေါင်းတန်းနဲ့ချီခီးသွားခဲ့ပြီးသူတွေ့ဆုံခဲ့ရတဲ့ကဘာတလွားကလူငယ်တွေဟာဆိုရင်လေအနာဂတ်အတွက်မျှော်လင့်ချက်တွေရရှိစေတယ်လို့ခီးသွားလမ်းညွှန်စာအုပ်ထုတ်ဝေရေး Lonely Planet ကိုပြောဆိုခဲ့ပါတယ်ရှင်
မတင်ကြီးထိုက်ပြပြသွားတာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကကြေညာပေးပါအောင်မယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်ဗလီတခုမှာဒီကနေ့အသေးခံဘုံးကွဲတိုက်ခိုက်တာကြောင့်33ယောက်ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရပါတယ်လူတွေပြည့်ကျက်နေတဲ့ဘာခီယာဦးဦးလုံးပလီမှာဘာသာရေးအခမ်းအနားကျင်းပနေတဲ့အချိန်အသေးခံဘုံခွဲသမားကဝင်ရောက်လာပြီးတော့လူတွေကြားထဲကိုရောက်တဲ့အချိန်မှာပဲသူ့ကိုယ်ပေါ်မှာပါလာတဲ့ဘုံကိုခွဲလိုက်ကြပါရှင်။အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်အဖွဲ့ဝင်27နိုင်ငံဟာဒီနေ့ဆော်ပိုင်းတော့ကရယူခဲ့တဲ့ပစိဖိတ်သမုဒ္ဒရာရဲ့ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုံတွေးရေးသဘောတူစာချုပ် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ပီရူးနိုင်ငံလီမာမြို့မှာကျင်းပတဲ့အေပက်ထိပ်သီးဆွေးနွေးပွဲအတွင်းမှာတနင်္ဂနွေနေ့ကအဲ့ဒါလိုပြောသွားတာပါ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ TPP စာချုပ်ကိုကန့်ကွက်ထားပါရရှင်။တခါဒီစီးရီးယားနိုင်ငံကအခြေအနေနဲ့ပတ်သက်လို့တော့ရေဒိုမှာတော့သူ့အနေနဲ့အကောင့်မြင်မျှော်လင့်မထားဘူးလို့သမ္မတဥပမာကဒီပီရူးနိုင်ငံမှာပဲပြောသွားခဲ့ပါရယ်။အမေရိကန်သမ္မတအဖြစ်နဲ့သူနောက်ဆုံးသွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာသမ္မတဥပမာဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုဖလှယ်ခဲ့ကြပြီးစီးရီးယားနိုင်ငံအလက်ပိုမြို့မှာစီးရီးယားနဲ့ဒီရုရှားတို့ဘက်ကဘုံးကျဲတိုက်ခိုက်မှုတွေကြောင့်သေဆုံးနေတာတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်တဲ့အကြောင်းပြောကြားခဲ့ပါရယ်ရှင်။ရန်ကုန်တိုင်းဒေါ်ပုံမြို့နယ်အတွင်း Capital Hypermarket မှာမနေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုနဲ့ပတ်သက်လို့တော့တန်တရားရှိတဲ့သူတွေကိုဖမ်းဆီးနိုင်မှုအတွက်အာဏာပိုင်တွေကြိုးပမ်းနေပါတယ်။ရဲတပ်ဖွဲ့ကတရားခဏ်ကိုဖမ်းဆီးနိုင်မှုအတွက်ကြိုးပမ်းမှုမှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်လို့ပေါက်ကွဲမှုဖြစ်တဲ့ Capital Hypermarket ရဲ့ဒီအကြီးအကဲမန်နေဂျာဦးစောဦးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါရရှင်။
တောက်ကြနေညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်ဒလီဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာ burmese.voenews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါရရှင်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.